ယူကရိန်းနိုင်ငံအတွက်လူသားချင်းစာနာတဲ့အကူအညီနဲ့လက်နက်မဟုတ်တဲ့စည်းအကူအညီတွေတိုးပေးသွားမယ်လို့တောင်ကိုရီးယားသမ္မတယွန်ဆော့ယိုကကီးမြို့မှာသမ္မတဗလိုဒီမီဇလင်စကီနဲ့တွေ့ဆုံစဉ်မှာကတိပြုလိုက်ပါတယ်။ဟမ်မာအုပ်ထုပ်တွေချီကအင်ဂျီတွေကိုမနစ်ကထပ်ပို့တိုးပေးသွားမယ်လို့ပူတွဲသတင်းစာရှင်းလင်းပွဲမှာသမ္မတယွန်ဆော့ယိုကပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကဒေါ်လာတန်100ပေးခဲ့ပြီးအခုနှစ်2023ခုနှစ်တွင်ဒေါ်လာတန်150အထိတိုးမြင့်ပေးသွားမယ်လို့လည်းကြေညာပါတယ်။သမ္မတဇလင်စကီကလည်းတောင်ကိုရီးယားမှာအသက်သေဆုံးတဲ့အထိရေကြီးနေချိန်လာရောက်တဲ့တောင်ကိုရီးယားသမ္မတကိုအတိအမှတ်ပြုပြောကြားခဲ့ပါတယ်။
Шановний пане президенте, шановні члени делегації, шановні журналісти, передусім я хочу
ви. Тангурія найгама є чиму жан лубав 20 та мене ти цон гере по ма ту нине сей макао фіт жан Юкрейн тамра га ванес га пьо жа гера фіт баре. Юкрейн го діне тоа як хере Тангурія тамра га лури асу лай пьо лай та кан гера ре бука мю не ဒုံးကြီးမြောင်များနဲ့တိုက်ခိုက်ခံရတဲ့အဖင်မျိုးကလူနေရပ်ကွက်တွေကိုအစောပိုင်းကတွားရောက်လည်လာခဲ့ပါတယ်။လီတူအိန်းဒီးယားနိုင်ငံမှာကျင်းပတဲ့နေတိုးစီးမားမိတ်အဖွဲ့ထိပ်သီးစည်းဝေးပွဲနဲ့ပိုလန်နိုင်ငံတွေကိုတောင်ကိုရီးယားသမ္မတအခုတစ်ပတ်မှတွားရောက်ပြီးတဲ့နောက်မှာယူကရိန်းနိုင်ငံကိုရုတ်တရက်တွားရောက်ခဲ့တာပါ။တောင်ကိုရီးယားနိုင်ငံအနေနဲ့ယူကရိန်းနိုင်ငံနဲ့အတူတသားတဲ့ရှီချောင်းနဲ့ယူကရိန်းကိုကူညီနိုင်မဲ့နီးလန်းတွေကိုရှာဖွေမယ်လို့သမ္မတယွန်ဆော့ယိုကပြောကြားခဲ့ပြီးတော့ခုလိုတွားရောက်ခဲ့တာပါ။ကမ္ဘာမှာလက်နက်အများဆုံးတင်ပို့ရောင်းချနေတဲ့နိုင်ငံတွေထဲမှာတောင်ကိုရီးယားနိုင်ငံကနံပါတ်9နေရာမှာရှိတယ်လို့ AFP သတင်းမှာတော့ဖော်ပြထားပါတယ်။ဒါပေမဲ့စစ်ဖြစ်နေတဲ့နိုင်ငံတွေကိုလက်နက်တင်ပို့ခြင်းမပြုရဆိုတဲ့မူဝါဒကြောင့်ယူကရိန်းကိုလက်နက်မဟုတ်တဲ့အကူအညီတွေပေးနေတာဖြစ်ပါတယ်ခင်ဗျာ။